Welcome to the Voice of America in Burmese.
Mingla menne kima shin. Washington Bureau of VOA American tan ga ni 2018 khu ni September la 29 ye taw cha ni ne ne khin season go Myanmar sanaw chain me ne 6 nai ga ni 9 nai thi flight meter 32 40 49 ru ga ni dai yai thon lwe paw ma ba shin. Jama engine nai ma
ကျွန်တော်တော့ကြော်စင်သားပါရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့ပြုလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာမြန်မာအာဏာပိုင်တွေကိုဆုတ်ချပြောဆိုမှုတွေရှိခဲ့ပြီးမြန်မာနိုင်ငံအမျိုးသားအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကပြန်လည်ခြေပသွားခဲ့ပါတယ်။ဒါပြီးဥရုဆိုရလိုခရီးစဉ်ရွှေဆိုင်လိုက်ရတဲ့ရခိုင်မြောက်ပိုင်းလေးလိုက်ကြီးကျယ်ရေးစံတမန်အဖွဲ့ဟာလာမယ့်တနင်္လာနေ့မှာပြန်လည်တော်ရောက်လိမ့်မယ်လို့မြန်မာအမျိုးသားအကြံပေးပုဂ္ဂိုလ်ကပြောကြားလိုက်ပါတယ်။ပြည်တွင်းစစ်ရဆဲရေးကိုရည်ရွယ်ပြီးဆူယားနိုင်ငံတွင်စစ်စိန်ချော့ချရေးနေမည်တရားထူထောင်ဖို့ရုရှားနဲ့တူရကီသမားတို့သဘောတူညီခဲ့ကြပါတယ်ဒီသတင်းတွင်လည်းအတူအရေးကြီးတဲ့နာကကပ္ပသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ဆက်မှာဖြစ်ပါရခင်ဗျာ
ကောင်းပါပြီရှင်မနေ့ကလုံခြုံရေးကောင်စီရဲ့မြမအရေးဆွေးနွေးပွဲမှာအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းတုံ့ပြန်ဆွေးနွေးတာရင်းနဲ့ပတ်သက်လို
့ I wish to stress there is no ethnic cleansing and no genocide in Myanmar.Ethnic cleansing.
ဒါကတော့နိုင်ငံတကာအတိုင်းအတာကဆွဆွဲနေတယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးတုံးတပ်ဖြတ်မှုဆိုတာမရှိဘူးဆိုတဲ့အကြောင်းဥတောင်းထွန်းကတုံ့ပြန်ပြောကြားသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံတင်ပြပေးဖို့ရှိပါတယ်။ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းအကျန်းဖက်မှုတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခတွေတွေစီးနင်းလိုက်ပါလာတဲ့ဆက်လက်တချို့တိတ်မောက်ရမှာတေဆုံးသူရုပ်အလောင်း၁၄လောင်းကိုဘင်္ဂလားဒေ့ရှ်ကမ်းခြေဘက်မှာတွေ့ရှိထားပြီးကလေးငယ်တွေပါဝင်တဲ့အကြောင်း IOM ကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုထုတ်နေတဲ့အခါမှာနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်တဲ့ဆွေးနွေးပွဲတက်ကိုကြာသပတင်းနေ့ညနေပိုင်းမှာကျင်းပခဲ့ပါတယ်အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာဘက်ကစစ်ပွဲဆင်နွှဲနေတာကိုရဆိုင်ဖို့စာနာမှုအကူအညီပေးဖို့နဲ့ထွေပြေးသွားသူတွေကိုဂုံတိခရှိစွာပြန်လည်လာနိုင်အောင်ဆောင်ရွက်ပေးဖို့တောင်းဆိုသွားပါတယ်။ဆွေးနွေးရတဲ့အဖွဲ့ဝင်တွေကတော့အပြစ်မဲ့သူတွေဒုက္ခရောက်နေရတဲ့အတွက်စာနာကြောင်းသူတို့ကိုဒုက္ခတွေကကယ်တင်ပြီးအခြေအနေပုံမှန်ဖြစ်လာစေဖို့ဆွေးနွေးတော့ရတာဖြစ်ပါတယ်။တရုတ်နဲ့ရုရှားနိုင်ငံတို့ကတော့မြန်မာနိုင်ငံကိုဆုတ်ချပြောဆိုမှုတွေထက်ပြဿနာဖြစ်ရှင်းရေးအတွက်ကူညီရေးနဲ့ERSC အကြံဖက်အဖွဲ့ရဲ့လူရက်တွေကိုအဓိကရှုတ်ချသွားကြပါတယ်။အစွန်ရောက်ဝါရပြင်းထန်လာတာနဲ့အမျှအစ်တောင်အဆက်တဝန်းအကြံဖက်တိုက်ခိုက်မှုကြီးထွားလာမှာကိုစိုးရိမ်ရတယ်လို့လည်းဆိုကြပါတယ်။ဘင်္ဂလားဒေ့ရှ်ကလည်းကတော့မြန်မာအာဏာပိုင်တွေကိုဆုတ်ချပြောဆိုပြီးသူ့အုံနှုံတိုင်းရိုဟင်ဂါတွေအတွက်မြန်မာနိုင်ငံတွင်းမှာကုလသမဂ္ဂကြီးကြတဲ့နေမည်သတ်မှတ်ပေးဖို့တောင်းဆိုသွားပါတယ်။မြန်မာအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဦးဆောင်တော်ကတော့အခြေအနေနဲ့သမိုင်းအကြောင်းနောက်ခံကြောင်းကိုမသိသူတွေကအလွဲမှားပြောဆိုနေကြကြောင်းဒါပေမဲ့အချိန်လေးဆုံးနေရဲပြန်လဲကောင်းမွန်အောင်လုပ်ရမယ်ဆိုတာကိုတော့အသိမှတ်ပြုတဲ့အကြောင်းအာဆာဆူဒူရဲ့အကြံဖက်လုပ်ရကြောင်းရခိုင်မွတ်စလင်ဒိုင်းနဲ့မြို့မြမကြီးအလုံးဒုက္ခရောက်ကြကြောင်း ethnic cleansing genocide ဆိုတာတွေမရှိကြောင်းစိတ်ခံစားမှုနဲ့မပြောဆိုစင်ကြောင်းစသဖြင့်ပြန်လဲဖြေကြတော့ပါတယ်ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှာတင်ဆက်ဖို့ရှိပါရခင်ဗျာ
မြန်မာအစိုးရရဲ့ဖိတ်ကြားချက်အရပြည်ပခန့်ဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုကုလသမဂ္ဂကုစရဲအဖွဲ့တွားရောက်ဖို့ရှိပေမဲ့ရာသီဥတုဆိုးရွားနေတာကြောင့်ခီးစဉ်ကိုနောက်တစ်ပတ်ထိရွှေ့ဆိုင်းလိုက်ပါတယ်။ဒါပေမဲ့လာမယ့်အောက်တိုဘာ2ရက်တနင်္လာနေ့မှာဒီခီးစဉ်ကိုတွားရောက်ဖို့စီစဉ်ထားတယ်လို့မြန်မာအမျိုးသားလူမျိုးရေးအကြံပေးဦးတောင်ထွန်းကကြာသပတေးနေ့လူမျိုးရေးကောင်စီမှာပြောခဲ့ပါတယ်။ဒါအပြင်ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့လက်ထောက်အတွင်းမှုချုပ်တို့ကိုမြန်မာနိုင်ငံလာရောက်ဖို့ကိုလည်းမြန်မာအစိုးရကဖိတ်ကြားခဲ့ပါတယ်။ဩဂုတ်လကုန်ပိုင်းအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပြီးရိုဟင်ဂျာမွတ်စလင်တွေထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုကုလသမဂ္ဂကိုယ်စားလှယ်အဖွဲ့အခုလိုတွားရောက်မဲ့ခီးစဉ်ဟာပထမအဦးဆုံးဖြစ်ပါတယ်မြန်မာနိုင်ငံဘက်ကနေနေဆက်ကိုဖျက်ချော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံတည်းဝင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရှိသွားပြီလို့ကုလသမဂ္ဂကကြာသပတေးနေ့မှာကြေညာပါတယ်ဒီတော့တွင်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုလှေနဲ့ထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေက14ဦးယင်းနှစ်တည်ဆုံးပြီးအဲ့ဒီတည်းမှာကလေးငယ်10ဦးပါဝင်နေပါတယ်။ကျန်တဲ့ဒုက္ခသည်30ကိုတော့ကယ်တင်နိုင်ခဲ့ပါတယ်။အဲ့ဒီလေဟာလူ120ကိုတည်ဆောင်လာတာပါ
။ဟာရီကိန်းဒန်ခံခဲ့ရတဲ့ပေါ်တိုရီကိုမှာစစ်တပ်ရဲ့ကူညီဆောင်ရွက်မှုတွေကိုကြီးကြပ်ဖို့အတွက်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒုတိယဗိုလ်ချုပ်ကြီးဂျက်ဖရီ ဘုရှ်နန်ကိုတာဝန်ပေးလိုက်ပါတယ်။ဗိုလ်ချုပ်ကြီး ဘုရှ်နန်ဟာကြာသပတေးနေ့နောက်ပိုင်းမှာပေါ်တိုရီကိုရောက်ရှိသွားပါပြီ။ September 18th ရက်နေ့ကတိုက်ခတ်ခဲ့တဲ့ဟာရီကိန်းမာရီယာကြောင့်ပြိုပြက်သွားခဲ့တဲ့ပေါ်တိုရီကိုရဲ့အကြတဲ့ကိုအစောတလျင်တုံ့ပြန်ဆောင်ရွက်ဖို့ပြက်ကွက်လို့သမ္မတဒေါ်နယ်ထရမ့်အစိုးရဝေဖန်နေခံရတာပါအမိမြေလူငယ်ရဲ့အကြံပေးတွန်ဘာဆတ်ကတော့ရေပေါ်အခြေအနေကြီးညာပြီး
ကခါပေါ်တိုရီကိုမှာဆေးရုံပေါင်း66ခုနဲ့40လေးခုလုံလုံဆောင်ပြီးဖြစ်ပြီးတက်စီဆိုင်ပေါင်း200ကျော်ပြန်လဲဖွင့်လှစ်ထားပြီလို့လဲပြောကြခဲ့ပါတယ်ပေါ်တိုရီကိုဟာအမေရိကန်ပြည်ထောင်စုရဲ့နေမြင့်တစ်ခုဖြစ်ပါတယ်မြောက်ကိုရီးယားအစိုးရကိုအထောက်အကူပေးနေတဲ့နိုင်ငံသားဗန်နေအပေါ်အမေရိကန်ပြည်ထောင်စုကပုံမှုအရေးယူနိုင်ခွင့်ရှိစေမဲ့သမ္မတရဲ့အမိတ်တရက်ကိုပြီးခဲ့တဲ့သတင်းပ ကြောင်း အစိုးရအ ရာရှိတွေက ကြာသပတေးနေ့မှာ ပြောပါတယ် ရခိုင်ချမှတ်ခဲ့တဲ့ နံခတ်ပိတ်ဆို့မှုတွေကို ရှောင်ကွင်းနိုင်ဖို့ မြောက်ကိုရီးယားက အသုံးပြုခဲ့တဲ့ တရားမဝင် မြေအောက်ကွန်ရက်တွေကို ကြိုးစားဖော်ထုတ်ဖို့ မဟာမိတ်နိုင်ငံတွေနဲ့ ထရမ့် အစိုးရတို့ ပူးပေါင်းဆောင်ရွက်နေတယ်လို့ အာရှပစိဖိတ်ရေးရာ ယာယီလက်ထောက်နိုင်ငံရေးဝန်ကြီး စူဇန်တွန်တင်က လွတ်တော်ကော်မတီတစ်ယောက်ကို ပြောခဲ့ပါတယ် American Banai Tanaga, Mogulia, Ban Yashi, Nasset Chau, Apien, Bandai Shikudogo, Pimatare, Danka Pesomu, Atidigo, Inganiga, Jinya Giraba. Ari Yeu Sangyamua, Mogulia, Donan Seasonigo, Ataugu Pisibo, Nanganagang, Wiji Senigo, Atoma Chane, or Handan and Ye Yuera Pibari.
ဒီဝေဘီကနေတိုင်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32kHz 93.9လိုင်းဒိုမီတာ40kHz 48.9နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ195kHz
95.5ကိုပဲရှင်။ပေါ်ရှင်နမျိုးရောကသတင်းများဆက်လက်ကြည့်ညာနေပါရ။ ဆီယာပြည်တွင်းစစ်ရဆိုင်ရေးအထောက်အကူဖြစ်စေဖို့အတွက်ဆီယာနိုင်ငံမြောက်ပိုင်းအချက်အချာကြားတဲ့အီဘစ်ဒေတာမှာစစ်ချိန်ချောချာရေးနယ်မြေသစ်တရဖန်တီးဖို့ရုရှားသမ္မတဗလာဒီမာပူတင်နဲ့တူရကီသမ္မတရီဆက်တိုင်အာဒိုဝန်တို့ကြားစည်ရင်းကသဘောတူကြပါရယ်အခုလက်ရှိမှာဂျီဟတ်တိုက်ခိုက်ရေးသမားတွေရဲ့ထိန်းချုပ်မှုအောက်ရောက်နေတဲ့အီဘစ်ဒေတာမှာစစ်ချိန်ချောချာရေးနယ်မြေပေါ်ဆောင်ပေးကိစ ရရှိသမ္မတပူတင်ကလည်းဆီယာစစ်ပြီးဆုံးသွားဖို့အတွက်လိုအပ်နေတဲ့အခြေအနေတွေအားလုံးဖန်တီးပြီးဖြစ်တယ်လို့ပူတွဲသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ဆီယာရရှာနှစ်နိုင်ငံဆက်ဆံရေးဟာ2003ခုနှစ်မှာမဖြစ်သွားခဲ့တာပါ။အခုလိုနှစ်နိုင်ငံဆက်ဆံရေးဟာပြန်လည်ပြင်းပြလာတဲ့ဆွေမဲ့သိခိုင်ခိုင်မာမာမဟုတ်သေးဘူးလို့သုံးသပ်သူတွေကသတိထားပြောဆိုနေကြပေမဲ့ခေါင်းဆောင်နှူ
ချသူတွေကိုနိုင်ငံတွင်းဆက်လက်ခွင့်နေခွင့်ပြုဖို့နဲ့နိုင်ငံသားခံယူခွင့်ရရှိဖို့အမေရိကန်မဲဆန္ဒရှင်အများစုကတခဲနဲ့ထောက်ခံတဲ့အကြောင်းအမေရိကန်တက္ကသိုလ်တစ်ခုရဲ့စစ်တမ်းမှာဖော်ပြပါတယ်။ Republican 80နီးပါးအပါအဝင်မဲဆန္ဒရှင်82ရာခိုင်နှုန်းက Dreamers အခြေချသူများလို့ခေါ်တဲ့လူတွေအနေနဲ့နိုင်ငံတွင်းနေထိုင်ခွင့်ရှိပြီးနိုင်ငံသားဖြစ်လျှောက်ထားပိုင်ခွင့်ရှိတယ်လို့ယုံကြည်ကြတာဖြစ်ပါတယ်။600ရာခိုင်နှုန်းကသာ Dreamers တွေအနေနဲ့နိုင်ငံတွင်းနေထိုင်ခွင့်ရှိသင့်ပေမဲ့နိုင်ငံသားခံယူခွင့်ကိုမပေးသင့်ကြောင်းယူဆကြပါတယ်စစ်တမ်းပြေဆိုသူ10ရာခိုင်နှုန်းကတော့သူတို့တွေကိုအမေရိကန်ပြည်ထောင်စုကနေအတင်းအဓမ္မနှင်ထုတ်သင့်တယ်လို့ပြောကြပါတယ်2000ခုနှစ်ကပထမဦးဆုံးတင်သွင်းခဲ့တဲ့ Dream Act ဥပဒေအရတရားမဝင်ရောက်ရှိနေတဲ့အရွယ်မရောက်သေးသူတွေရဲ့ဖွံ့ဖြိုးရေးကယ်ဆယ်ရေးနဲ့ပညာရေးဆိုင်ရာဥပဒေအရ Dreamers လို့ခေါ်တဲ့ကလေးဘွားကအမေရိကန်ပြည်ထောင်စုကိုတရားမဝင်အခြေချလာသူတွေအနေနဲ့ခံစား권ရှိကြတာဖြစ်ပါတယ်အဲ့ဒီဥပဒေကို2010ခုနှစ်ကလွှတ်တော်မှာအတိမပြုတ်ခဲ့တဲ့အတွက်အဲ့ဒီအချိန်သမရဖြစ်တဲ့ Obama ကဒီ Dreamers Act တွေအတွက်အလုပ်လုပ်ခွင့်ရှောက်ထားနိုင်မဲ့ယာယီအစီအစဉ်ကိုစတင်ပြီးခဲ့ပါတယ
်။ American ဥဆောင်ညွန်ပေါင်းတပ်ဖွဲ့များရဲ့လက်ချက်နဲ့ IS အကြမ်းဖက်အစုရဲ့မောင်းသူမဲ့ drone ယာဉ်ကျွမ်းကျင်သူ3ဦးဒီလအစောပိုင်းကဆီးရီးယားမှာသေဆုံးသွားတယ်လို့ American အရာရှိတွေကဆိုပါတယ်။ IS ရှင်မုန်ရေးညွန်ပေါင်းပြောခွင့်ရ American ဗိုလ်မှူးကြီး Ryan Dillon က Syria နိုင်ငံ Euphrates အလဲပိုင်းမြေခွန်းလွင်ပြင်မှာ ညွန်ပေါင်း၄ချောင်းတိုက်ခိုက်မှုကြောင့်ဒီလူတွေသေဆုံးသွားတာဖြစ်တယ်လို့ဆိုပါတယ်။ဒီလို drone ဆိုင်ရာအထူးကျွမ်းကျင်သူတွေသေဆုံးသွားတဲ့အတွက်ISTအနေနဲ့ drone ရင်သုံးထောက်နှမ်းမှုနဲ့ပြစ်ခတ်တိုက်ခိုက်မှုပိုင်းမှာအထူးအပြောသောမှာဖြစ်တယ်လို့လည်းဗိုလ်မှူးကြီးဒီလင်ကဆိုပါတယ်။
Playway magazine တီထောင်သူဟျူးဟက်ဖနာဟာအသက်62နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်သူနာမည်ကျော်ရုပ်ရှင်မင်းသမီးမော်ဒယ်လည်းဖြစ်တဲ့မာရီလင်မွန်ရိုးရဲ့ကုလုံးဒီတပ်ပုံတွေပါဝင်တဲ့ Playway magazine ကို1953ခုနှစ်မှာသူစတင်ထုတ်ဝေခဲ့တာပါ။အခုလိုထုတ်ဝေမှုကြောင့်လေမိုင်းဆိုင်ရာသဘောထားအမြင်တွေပေါ်ပြောင်းလဲမှုကြီးအတွက်တွန်းအားရောက်စေခဲ့ပြီး1980ခုနှစ်က magazine ဖတ်ရှုသူပေါင်း9တန်းကျော်ရှိခဲ့တာဖြစ်ပါတယ်။ ဒီမတည်ဆုံးခင်မှာ The Girl Next Door ဆိုတဲ့ TV series
ကိုရိုက်ကူးခဲ့ပါတယ်။တောက်ချာနေနေတဲ့ခင်သတင်းအစီအစဉ်ကိုဥကြောင်စံသားနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းစာရီကိုထုတ်လွှင့်ပါပါ။ ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကြာတာပတင်းတွေကတကပွင့်အစည်းအဝေးတစ်ခုလုပ်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးမှာကုလသမဂ္ဂအတွင်းရေးမှုချုပ်ကအရင်ဆုံးအစည်းအဝေးခန်းစာတင်ပြခဲ့ပြီးတဲ့နောက်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကလည်းသူတို့ရဲ့စိုးရိမ်ချက်တွေနဲ့မြန်မာအစိုးရပေါ်တိုက်တွန်းတောင်းဆိုတာတွေကိုအသေး
ကျွန်တော်တို့ရဲ့ဒီမိုကရေစီအစည်းအဝေးဖွင့်မှာရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကအရင်ဆုံးအစီရင်ခံတင်ပြခဲ့တယ်။အော်ဂိုလာ၂၅ရက်နေ့မှာအာရဂန်ရိုဟင်ဂျာဆာဗေးရှင်းအာမေကမြန်မာလူမျိုးရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပြီးကြတဲ့အခါဆိုရင်လက်ရှိအခြေအနေဟာတပြေးပြေးချင်းယိုယွင်းလာနေတဲ့အကြောင်းနဲ့အဲ့လိ ြစ်ကမ္ဘာပေါ်မှာအလင်းမြန်ဆုံးနှုံးနဲ့ပြောင်းလဲဖြစ်ပေါ်လာတယ်လို့ရေမှုချုပ်ကထောက်ပြပါတယ်။အဲဒီနောက်မြန်မာအာဏာပိုင်တွေအနေနဲ့လုပ်ငန်းစဉ်၃ခုကိုချက်ချင်းလည်ငင်းလှုံ့ဆော်ဖို့သူကတောင်းဆိုသွားပါတယ်
။ I continue to call on the Myanmar authorities to take 3 immediate steps. First, to end the military operations. Second, to allow unfettered access for humanitarian support.
မြန်မာအာဏာပိုင်အနေနဲ့ဒီခြေလမ်း၃ရပ်ကိုချက်ချင်းအေးအေးယူဆောင်ရွက်ဖို့ကျွန်တော်ဆက်လက်တိုက်တွန်းပါတယ်။ပထမကစစ်စင်ရေးတွေကိုဆုံးသတ်ဖို့ဒုတိယချက်အနေနဲ့လူသားချင်းစာနာမှုထောက်ကူတွေကိုအန်ဒါကင်းရှင်းစွာပေးနိုင်ခွင့်ပြုဖို့တတိယကဒုက္ခသည်တွေကိုဘေးကင်းစွာမိမိတို့သဘောလျောက်ဂုဏ်သိက္ခာရှိရှိနဲ့လုံလောက်တဲ့အချိန်တွေပေးပြီးတော့သူတို့ရဲ့နေရင်းအရာတွေကိုပြန်ခွင့်ရရေးအာမခံဖို့ဖြစ်ပါတယ်
။ကုလသမဂ္ဂဆိုင်ရာဒီဒိန်တန်ဖွဲ့ရဲ့ဒုတိယအမြဲတမ်းကိုယ်စားလှယ်ဂျိုနသန်အယ်လန်ကမြန်မာအာဏာပိုင်တွေအနေနဲ့လက်ရှိပြဿနာကိုပြင်ဆင်တာမှာတမိုင်းအမှန်ဘက်ကရပ်တည်ပြီးဖြစ်ရှင်းမလားလူမျိုးရေးကောင်စီကအရေးယူလှုပ်ဆောင်တာကိုရင်ဆိုင်မလားဆိုတာမြန်မာအာဏာပိုင်တွေကိုမေးခွန်းထုတ်သွားပါတယ
် This crisis now casts a deep shadow over Burma's international reputation on its leaders and its military
လက်ရှိပြည်ပကဟာနိုင်ငံကမျက်နှာစာမှာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာအပြင်မြန်မာခေါင်းဆောင်တွေနဲ့မြန်မာစစ်တပ်အပေါ်အရေးမဲကြီးထင်စေတာဖြစ်ပါတယ်မြန်မာအာဏာပိုင်ဒီအနေနဲ့တမိုင်းမှာဘလို့ရပ်တည်မလဲဆိုတာအစုံအဖြတ်ပေးကြရမယ့်အချိန်ရောက်နေပါပြီ။အကြမ်းဖက်မှုကိုအဆုံးသတ်ပြီးအရသားတွေကိုအကာအကွယ်ပေးတာလူအခွင့်အရေးကိုစောင့်ရှောက်ကာကွယ်မလားလူသားချင်းစာနာမှုအထောက်အကူကိုကုလသမဂ္ဂအပါအဝင်အဖွဲ့အစည်းတွေကိုအကူအညီပေးခွင့်ပြုမလားဒုက္ခသည်တွေနေရာရင်းပြန်နိုင်ဖို့ဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်မလားလက်ရှိပြဿနာအဖြေရှာဖို့ကိုဖီအာနန်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုလိုက်နာမလားဒီအချက်တွေကိုပေါ်ဆောင်ဖို့ညှင်းနေမယ်ဆိုရင်မြန်မာနိုင်ငံဟာလမ်းမဘက်မှာရပ်တည်တဲ့နိုင်ငံအဖြစ်တမိုင်းအတင်ခံရမှာဖြစ်ပါတယ်ဒီလိုဖြစ်ခဲ့ရင်လုံခြုံရေးကောင်စီအနေနဲ့ဆက်လက်အရေးယူဖို့အစဉ်သင့်ဖြစ်ရပါမယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟီလီကတော့နှိမ့်ဆက်ညှဉ်းပန်းတပြတ်မှုကျူးလွန်သူတွေကိုအရေးယူဖို့မြန်မာစစ်တပ်ကိုလက်နက်ခံရန်ရောင်းချတာတွေရပ်ထားဖို့တောင်းဆိုသွားပါတယ်
The actions needed now to resolve this crisis are very clear. First, the Burmese military must respect human rights and fundamental freedoms. Those who have been accused of committing abuses should be removed from command responsibilities immediately.
ချိုးဖောက်မှုတွေကျူးလွန်ခဲ့ကြသူတွေကိုချက်ချင်းတာဝန်ကနေရပ်ဆိုင်ပြီး သူတို့ကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းဥပဒေအရသူတို့ကိုအေးအေးချာရမှာဖြစ်ပါလေ။ဒါအပြင်မြန်မာစစ်တပ်ကိုလက်ရှိလက်နက်ရောင်းချနေတဲ့နိုင်ငံမှန်သမျှလည်းစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေအပေါ်အေးအေးမှုတွေပြီးစီးတဲ့အထိလက်နက်ရောင်းချမှုအလုံးတို့ကိုဆိုင်းငံ့ရပါမယ်
။ပြည်တွင်နဲ့အမေရိကန်တို့ပြောသွားတဲ့အထက်မှာလက်ရှိအခြေအနေနဲ့ပတ်သက်လို့မြန်မာဆွေးရပိုင်းနဲ့စစ်ဖက်ပိုင်းသတင်းမီဒီယာတွေကနေထုတ်လွှင့်ဖော်ပြနေတာတွေကိုထောက်ပြဝေဖန်သွားသလိုအဲ့ဒါတွေကိုရပ်ဖို့လည်းတောင်းဆိုသွားပါတယ်။အစည်းအဝေးတယောက်တည်းတရုတ်တံဖွဲ့ရဲ့ကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်ကလှုပ်ဆောင်နေတာကိုချီးကျူးသွားသလိုမြန်မာဆွေးရကအပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ ICRC အပါအဝင်တခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေတာကိုလည်းကြိုဆိုတယ်လို့ပြောပြီ
း The international community should encourage and support dialogue and communication between the two countriesso that they can properly address the mass exodus of Muslim populations.
Muslim Louis အများပြား Bangladesh ပြည်ထွက်ပြေးခိုလုံတာကိုစနစ်တကျကင်တွယ်ဖြည့်ရှင်းနိုင်ရေးအတွက်ဒီနှစ်နိုင်ငံကြားဆွေးနွေးပြောဆိုတာနဲ့ဆက်သွယ်တာကိုနိုင်ငံကအတိုင်းဝိုင်းအနေနဲ့အားပေးထောက်ခံတင်ပါတယ်
။ဒေသချင်းတွေကိုကင်တွယ်ဖြည့်ရှင်းတာနဲ့ဆက်စစ်လေ့လာတဲ့နေရာမှာထိတိတိတိရှိဖို့နဲ့မျှမျှတတရှိဖို့တက်ဆိုင်သူတွေကိုရောပြင်ပကပတ်သက်နေသူတွေကိုပါတောင်းဆိုပါတယ်လို့ရုရှားတံမကြီးဗာစီလီနီဗန်ဇီယာကရုရှားဘာသာစကားနဲ့ပြောပြီးအင်္ဂလိပ်ဘာသာနဲ့စကားပြန်ကပြောပေးသွားပါတယ
် We need to be a very careful when we wield such notions as genocide and ethnic cleansing. We need to focus on practical assistance to the government of Myanmar and Bangladesh as we look for a solution to this.
လူမျိုးတုံးတပြတ်မှုနဲ့လူမျိုးတုံးတပြတ်မှုဆိုတဲ့ဝါဟာရတွေကိုသုံးစွဲပြောဆိုတာမှာတိတ်ကိုသတိထားဖို့လိုပါတယ်ဒီခက်ခဲပြီးရှုပ်ထွေးတဲ့ကိစ္စကိုအပြန်အလှန်လေးစားမှုပေါ်အခြေခံပြီးဖြေရှင်းဖို့ကြိုးစားရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကိုလက်တွေ့အကူအညီပေးရေးကိစ္စအာရုံစိုက်ဖို့လိုပါတယ်။ဘယ်လိုအကြမ်းဖက်လို့ရမျိုးကိုမဆိုအခြေအနေကိုမီးထိုးပေးမဲ့ဘယ်လိုအပြောဆိုမျိုးကိုမဆိုဘယ်ဘက်ကမှမလုပ်အောင်ကျွန်တော်တို့တားဆီးဖို့လိုပါတယ်လို့ရုရှားတံမှန်ကြီးကပြောသွားပါတယ်။ဒီလိုညွှန်ရေးကောင်စီအစည်းအဝေးကိုမြန်မာအစိုးရကစားတယောက်ခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတုံ့ပြန်ပြောဆိုတဲ့အထက်မှာတော့နိုင်ငံတကာတိုင်ဝမ်ရဲ့စိုးရိမ်ချက်တွေကိုနားလည်တဲ့အကြောင်းဦးစားပေးပြောသွားပါတယ်။အဲဒီနောက် ARS ရဲ့အကြံဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တခြားလူမျိုးစုတွေထိခိုက်ဒေဂျီရတာတွေကိုထောက်ပြသွားပြီးအကြံဖက်ဝါရကိုပြစ်တင်ရှုတ်ချသွားပြီးတော့ကုလသမဂ္ဂတွင်မှုချုပ်နဲ့ကျန်တဲ့ကိုယ်စားလှယ်အဖွဲ့တွေကပြစ်တင်ရှုတ်ချကြောင်းပြောဆိုတာကိုလည်းကြိုဆိုကြောင်းပြောသွားသလို
I wish to stress There is no ethnic cleansing and no genocide in Myanmar. Ethnic cleansing and genocide are serious charges and they should not be used lightly.
မြန်မာနိုင်ငံမှာလူမျိုးတုံးစပ်ဖြတ်မှုဆိုတာမရှိပါဘူး။အစုလိုက်အပြုံလိုက်စပ်ဖြတ်မှုဆိုတာမရှိဘူးဆိုတာကျွန်တော်အလေးထားပြောလိုပါတယ်။လူမျိုးတုံးစပ်ဖြတ်မှုအစုလိုက်အပြုံလိုက်စပ်ဖြတ်မှုဆိုတာတွေဟာစိတ်ကိုပြင်ထန်တဲ့ဆွဲချက်တွေဖြစ်ပြီးပေါ့ပေါ့တန်တန်မဆုံးဆွဲသင့်ပါဘူး။ဒီခိုင်းပြီးမှဖြစ်နေတာကိုဥပဒေနဲ့အညီအရင်ဆုံးသတ်တာမျိုးတရားရုံးကဆန့်စစ်လေ့လာတာမျိုးမလုပ်ဖက်လူမျိုးတုံးစပ်ဖြတ်မှုအဖြစ်သတ်မှတ်ပြီးမိမိတို့ရဲ့အမြင်ကိုစိတ်ခံစားချက်ကလွှမ်းမိုးစေမယ်ဆိုရင်ဒါဟာကျွန်တော်တို့ခေတ်ရဲ့ one love ဝယ်မှတ်ချက်စကားဖြစ်သွားပါလိမ့်မယ
်လူ့အခွင့်အရေးချိုးဖောက်မှုအလုံးအကြမ်းဖက်လို့ရအလုံးကိုပြစ်တင်ရှုတ်ချကြောင်းစစ်စင်ရေးတွေလှုပ်ဆောင်တာမှာလူမျိုးရေးတပ်ဖွဲ့တွေအနေနဲ့လိုက်နာလှုပ်ဆောင်ရမယ်ပြဋ္ဌာန်းချက်တွေနဲ့အညီအတိအကျလိုက်နာလှုပ်ဆောင်ဖို့ညွှန်ကြားထားကြောင်းနိုင်ငံတော်တမင်ကပုဂ္ဂိုလ်ကပြောထားတာကိုလည်းဦးတောင်ထွန်းကထပ်ပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုပြန်လည်စစ်စစ်လက်ခံရေးလုပ်ငန်းစဉ်ကိုအခြေမူရေးစတင်ဖို့ပြင်ဆင်ထားပြီးဖြစ်တဲ့ကြောင်းဒီကိစ္စမှာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အရင်ကပူးပေါင်းဆောင်ရွက်မှုတို့လို့အခုလည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းဦးတောင်ထွန်းကအလေးထားပြောသွားသလိုကိုဗီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထည့်ဖော်ဖို့လုပ်နေတာကိုလည်းပြောသွားပါတယ်။အဆိုမှာတော့နိုင်ငံတကာတိုင်းဝိုင်းအနေနဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်ဆိုတာကိုဦးတောင်ထွန်းကအထူးအလေးထားပြီးထောက်ပြပြောဆိုသွားပါတယ်
။ At this critical juncture in the life of our young democracy, it is imperative that the international community join hands with us to ensure that democracy takes firm root.And that we will succeed.
ကျွန်တော်နိုင်ငံရဲ့နုနယ်သေးတဲ့ဒီမိုကရေစီအတွက်အခုလိုအရေးကြီးတဲ့အချိန်မျိုးမှာဒီမိုကရေစီအခိုင်အမာအမြင့်တွယ်ပြီးရခိုင်ပြည်နယ်သမဂ္ဂမြန်မာတိုင်းနိုင်ငံလုံးကိုငြိမ်းချမ်းတည်ငြိမ်ဖွံ့ဖြိုးအောင်တည်ဆောက်တဲ့နေရာမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကျွန်တော်နဲ့အတူတူကပူးပေါင်းလှုပ်ဆောင်ဖို့စိတ်ကိုအရေးကြီးပါတယ်။ဒီနီလန်ဒီသားလေးရင်ရခိုင်ပြည်နယ်ကပြဿနာကိုကျွန်တော်ဖြေရှင်းနိုင်မဲ့တစ်ခုတည်းသောနီလန်ဖြစ်ပါတယ်။
လာမယ့်တနင်္လာနေ့မှာမြန်မာနိုင်ငံအခြေစိုက်နိုင်ငံတကာတန်တမန်တွေ ရခိုင်ပြည်နယ်မြောက်ပိုင်းမှာကိုယ်တိုင်လေးလာဖို့အစိုးရကစီစဉ်ထားတာကိုဦးတောင်ထွန်းကထည့်ပြောသွားတယ်လို့ကုလသမဂ္ဂဒွင်မှုချုပ်နဲ့လက်ထောက်ဒွင်မှုချုပ်တို့ကိုယ်တိုင်မြန်မာနိုင်ငံကိုလာရောက်ဖို့လည်းဖိတ်ကြားခဲ့ပါတယ်။ဒင်္ဂလာဒေ့ရှ်တမ်မတ်ကြီးမာဆုဒ်ဘင်မိုမန်ရဲ့ပြောဆိုချက်တွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာကျန်နေတဲ့ရိုဟင်ဂျာတွေကိုအပြည့်အဝအကာအကွယ်ပေးဖို့အတွက်မြန်မာနိုင်ငံထဲမှာကုလသမဂ္ဂကကြီးကြပ်တဲ့ဘေးကင်းလုံခြုံရေးစုံတတ်မှတ်ပေးဖို့ထည့်ပြောသွားပါတယ်။ဒါ့အပြင်ဆက်ပြေးသွားသူတွေကိုပြန်လည်စစ်စစ်လက်ခံရေးကိစ္စဘင်္ဂလားဒေ့ရှ်ရဲ့သဘောထားကိုပြောသွားတာမှာတော့
For this Bangladesh prefers joint verification in the presence of international observers. The forcibly displaced Myanmar nationals should return to their places of original abode in safety, security and dignity.
ဒီကိစ္စအတွက်နိုင်ငံတကာလေ့လာသူတွေရှေ့မှာပူးတွဲစစ်စစ်တာကိုဘင်္ဂလားဒေ့ရှ်ကပို့ပြီးလိုလားပါတယ်။နေအိမ်တွေကနေဖျက်ပြေးခဲ့ရတဲ့မြန်မာနိုင်ငံသားတွေသူတို့ရဲ့မူရင်းနေရာတွေစီကိုဘေးကင်းစွာလုံခြုံစွာနဲ့ဂုဏ်သိက္ခာရှိစွာပြန်သွားရတဲ့မှာလေကျွန်တော်တို့ဝန်ကြီးချုပ်ကကုလသမဂ္ဂအထွေထွေညီလာခံမိကုံးမှာပြောခဲ့တာကိုဒီနေရာမှာကျွန်တော်ပြန်ပြီးကိုးကားပြောပြခြင်းပါတယ်ဒီအကြက်တဲဟာမြန်မာနိုင်ငံမှာအကြောင်းရင်းခံပြုတာဖြစ်ပြီးဖြည့်ရှင်းရမယ့်နည်းလမ်းကိုလည်းမြန်မာနိုင်ငံမှာပဲရှာဖွေရမှာဖြစ်ပါတယ
်အစည်းအဝေးတွင်ပြောသွားကြတဲ့တန်တမန်တွေအကုန်လုံးကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လှုပ်ဆောင်ချက်တွေကိုချီးကျူးပြောဆိုသွားကြသလိုနောက်ထပ်အကူအညီတွေလိုအပ်နေတာကိုလည်းထောက်ပြပြောသွားကြပါတယ်တဏမအားလုံးဒီပါဘုံတူညီစွာပြောသွားတာကတော့တိုက်ခိုက်တာတွေကိုရပ်ဆိုင်းဖို့လူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိဘေးကွင်းပြုဖို့နဲ့ဩရင်စွန့်ထွက်ပြေးသွားသူတွေကိုကိုယ်သဘောနဲ့ကိုဘေးကင်းလုံခြုံဂုဏ်သိက္ခာရှိစွာနေရပ်ပြန်ခွင့်ပြုဖို့ဆိုတာတွေပဲဖြစ်ပါတယ်။ဒါ့အပြင်မြန်မာဆိုရအနေနဲ့ဘင်္ဂလားဒေ့ရှ်အာဆီယံအဖွဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုဗီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်ဖို့ကိုလည်းတိုက်တွန်းသွားပါတယ်။လူမျိုးရေးကောင်စီရဲ့အောက်တိုဘာလအလဲကျဥက္ကဋ္ဌကပြင်သစ်နိုင်ငံဖြစ်ပြီးအောက်တိုဘာလ၁ရက်နေ့မှာအလဲကျဥက္ကဋ္ဌတာဝန်ဆယူတာနဲ့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂဒွင်မှုချုပ်အောင်ကိုဖီအန်နန်ကိုဖိတ်ခေါ်ပြီးဒီအကြောင်းထပ်ပြီးပြောဆိုမယ့်အကြောင်းပြင်သစ်တံမတ်ကြီးဖရွန်ဆွာဒလော့တ်ကလည်းပြောသွားပါတယ်။လူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံထဲမှာအမြဲတမ်းအဖွဲ့ဝင်9နိုင်ငံထဲကပြင်သစ်ဗြိတိန်နဲ့အမေရိကန်အလဲကျအဖွဲ့ဝင်နိုင်ငံတွေကအီဂျစ်၊ကာဇက်စတန်၊ဆီနီဂေါလ်နဲ့ဆွီဒင်စုစုပေါင်း9နိုင်ငံကတောင်းဆိုတာကြောင့်ကုလသမဂ္ဂဒွင်မှုချုပ်ကအခုလိုအစီရင်ခံတင်ပြပြီးဆွေးနွေးကြတာပါ။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်ကြားဆောင်ရဲကင်းတဲ့စစ်တပ်စခန်းတွေကိုမြန်မာအစိုးရကအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားတဲ့အာဆာရူဝင်ဂျာအဖွဲ့ကတိုက်ခတ်ပြီးတဲ့နောက်ပိုင်းတပ်မတော်ကစစ်ဆင်ရေးတွေလုပ်ခဲ့ပါတယ်။နောက်ဆက်တွဲဖြင့်ရာပေါင်းများစွာသောလူတွေတေဆုံးတာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေထွက်ပြေးတာလူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေထက်လာတာစတဲ့အခြေအနေတွေနဲ့အတူနိုင်ငံတကာကဝေဖန်ပြောဆိုတာတွေမြင့်တက်နေချိန်မှာပဲအခုလိုမျိုးလူမျိုးရေးကောင်စီမှမြန်မာအရေးတကပွင့်ဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်ခင်ဗျာ
ကိုကြကြသိစုစည်းတင်ပြသွားတာပါရှင်အခုလိုလူမျိုးရေးကောင်စီမှရိုဟင်ဂျာဒုက္ခသည်အကျက်တဲပြဿနာအရေးဆွေးနွေးနေချိန်မှာပဲဒီဆက်လေနှင်းမြုပ်မှုကြောင့်ရိုဟင်ဂျာတိုက်ဆုံးတဲ့ဒီရိုဟင်ဂျာဒုက္ခသည်ရုပ်အလောင်းပေါင်းဟာ14လောင်းရှိနေပြီးဒီအလောင်းတွေကိုဘင်္ဂလားဒေ့ရှ်ဘက်ကဒီ Cox Bazar မြို့အနီးဦးချာကမ်းခြေနားမှာတွေ့ရှိထားကြောင်း VOA ဘင်္ဂလားဌာနသတင်းတောက်ကသတင်းပေးပို့ထားပါတယ်မြန်မာပိုင်း VOA သတင်းတောက်မအေးမာရဲ့သတင်းပေးပို့ချက်မှာတော့အဲ့ဒီရုပ်အလောင်းတွေထဲမှာကလေးအများစုပါဝင်နေတယ်လို့ဆိုပါတယ်ရှင်ဆက်ပြီးနားဆင်ပ
ါမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကစလို့နေကြားဆောင်ကျင်းစခန်းတွေဝင်ရောက်တိုက်ခိုက်ခံရပြီးနောက်ဆက်တွဲအဖြစ်ဟိန္ဒူဘာသာဝင်တွေဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေအစ္စလာမ်ဘာသာဝင်တွေတိုက်ဆုံးပျောက်ဆုံးမှုတွေဖြစ်ခဲ့တာပါဒီနောက်မှာတော့ရခိုင်ပြည်နယ်ဘက်ကနေမွတ်စလင်၄သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖက်ပြေးတင်းရှောင်လာကြပါတယ်ကျေးစီးပြည်ဒုက္ခသည်130လိုက်ပါလာတဲ့ဆက်လက်တင်းတိမ်းမောက်ခဲ့တာကြောင့်တိုက်ဆုံးသူ73ဦးရှိပြီဖြစ်ကြောင်းInternational Organization for Migration နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအဖွဲ့ကစက်တင်ဘာလ28ရက်နေ့ကပြောဆိုလိုက်ပါတယ်ပဋိပက္ခဖြစ်နေတဲ့တလနီးပါးအတွင်းမှာပဲခေတိမ်းမောက်မှုတွေကမကြာခဏဖြစ်ခဲ့ပြီးနှိစည်းပြေဒုက္ခတွေတေဆုံးမှုတွေလည်းရှိနေတာပါစက်တင်ဘာလ28ရက်နေ့မှာလည်းခေတိမ်းမောက်မှုတွေရှိခဲ့သလို28ရက်နေ့မှာလည်းခေတိမ်းမောက်မှုတွေရှိခဲ့ကြအောင်လက်ရှိမှာတော့ခေစီးပြေထွက်ပြေးလာသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ Burmese Rohingya Association in ThailandBRAD အဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်သူကအခုလိုပြောပါတယ
်အခုဒီလိုလူလာတဲ့လူတွေကဒီလိုလူတွေရွာတွေကဆင်းမဆက်ရဘူး
ဒီကိုအလုံးကြီးရှိရှောက်ဆန်းလာရင်ဒီပြည်ထောင်ပြည်အများရယ်ဆိုလဲဆိုတော့ရွာသေးရတဲ့ပြည်ကလေးတွေအခုအလုံးမလိုပါဘူးဈေးဆိုင်တွေမဝရဘူးပြည်သူတွေရံရှိဘူးဝယ်လို့မရဘူးအဲ့လိုဖိတ်ဆုတာတော့လူကကြောက်လန့်ပြီးတော့အစားဆုံးစရာရေးကြည့်ရမှာလေအဲ့တော့အဲ့လိုဖြစ်ချင်လာရင်လူများရယ်ရခိုင်ပြည်နယ်အတွင်းအကြက်ဖက်တက်ဖက်ခံရမှုတွေဖြစ်ပွားပြီးမှာဒေသတွင်းမှာမနေရဲကြတော့ပဲတိမ်းရ မွတ်စလင်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ကြတာများပါတယ်ဒီလိုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေ့စဉ်ထွက်ပြေးနေတဲ့မွတ်စလင်ဒုက္ခသည်တွေဟာနေ့စဉ်လိုလိုဆက်လီတွေနဲ့ထွက်ပြေးတိမ်းရှောင်နေကြတာကြောင့်စက်တင်ဘာလကုန်ပိုင်းအထိဆိုရင်ရေနစ်သိမ်းဆုံးသူဒုက္ခသည်တွေရဲ့အလောင်းပေါင်း100ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆယ်ယူတွေ့ရှိခဲ့ပြီးဖြစ်တယ်လို့ပျောက်ဆုံးမှုတွေလည်းရာဂဏန်းနဲ့ရှိနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းသတင်းတော့မတ်အေးပါပါရှင်ကျမတို့ရဲ့တောက်ကြနေနေခင် VOA မြန်မာပိုင်းစီစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်ရှင်။စက်တင်ဘာလ26ရက်နေ့ကဆော်ဒီနိုင်ငံမှာအမျိုးသမီးတွေကားမောင်းခွင့်ပေးလိုက်တဲ့အတွက်ကြောင့်ဒီအမျိုးသမီးတွေကိုကားမောင်းခွင့်ပေးလိုက်ကြောင်း Sorry ဘီယင်ဆယ်မန်ရဲ့အမိန့်ထုတ်ပြန်ချက်ဟာကားမောင်းခွင့်တရားဝင်ရဖို့ကာလကြာရှည်တိုက်ပွဲဝင်နေတဲ့ Sorry အမျိုးသမီးတို့အတွက်တော့အောင်ပွဲတစ်ရက်ဖြစ်လာခဲ့ပါတယ်။ပြင်းထန်တဲ့ရှေးရိုးဆွဲဝါဒီနဲ့ဘီယင်စနစ်အုပ်ချုပ်တဲ့ဆော်ဒီနိုင်ငံမှာအမျိုးသမီးတွေကားမောင်းခွင့်ရပြီးတဲ့နောက်ထပ်လည်းအမျိုးသမီးအခွင့်အရေးတွေပိုးပြီးရရှိဖို့မျှော်လင့်ချက်တွေရှိလာနေကြပါတယ်။ VOA သတင်းတောက် Zelatica Hope သတင်းပေးပို့ထားတာကိုဆက်ပြီးနားဆင်ပါရှင်။ဆော်ဒီနိုင်ငံဟာအခြားမွတ်စလင်နိုင်ငံတွေထက်အမျိုးသမီးတွေရဲ့လွတ်လပ်ခွင့်ကိုပိုးပြီးကန့်သတ်ထားကြောင်းဝေဖန်ခံထားရတာပါ။ Islamic ဥပဒေအရဒါမှမဟုတ်ဆော်ဒီရင်မောင်းဥပဒေအရအမျိုးသမီးတွေကိုကားမောင်းဖို့အတိအကျတားမြစ်မထားပေမဲ့ဆော်ဒီအမျိုးသမီးတွေဟာရင်မောင်းလိုင်စင်ကိုင်ဆောင်ခွင့်မရခဲ့ကြပါဘူး။ဒါအပြင်အဖေ၊အကိုမောင်၊လေယောက်ျားစတဲ့မိသားစုဝင်အမျိုးသားတွေရဲ့ထောက်ခံချက်နဲ့ရင်မောင်းတဲ့အမျိုးသမီးတွေဆိုလဲအဖမ်းခံခဲ့ကြရပါတယ်။ဒါပေမဲ့လို့ sorry လူမှုအဖွဲ့အစည်းဟာအပြောင်းလဲအတွက်အစဉ်သစ်ဖြစ်နေကြောင်း sorry တက္ကသိုလ်တစ်ခုကအမျိုးသမီးပညာရှင်တဦးဖြစ်တဲ့ဒေါက်တာ Alan L. Atik က VOE ကိုပြောပါတယ
်
အမျိုးသမီးတွေရဲ့လွတ်လပ်ခွင့်ဆိုတဲ့အချက်တခုတည်းအတွက်ပဲအရေးကြီးတာမဟုတ်ပါဘူးအမှန်တကယ်မှာတော့ကျမတို့လွတ်လပ်စွာသွားလာလှုပ်ရှားနိုင်စွာအတွက်လည်းအထောက်အကူပြုပါတယ်အထူးသဖြင့်အသက်မွေးဝမ်းကြောင်းနယ်ပယ်မှာလည်းအမျိုးသမီးတွေကိုအခွင့်အရေးတွေပေးထားပါတယ်ဒါကြောင့်ရှေ့ကိုဆက်ပြီးတိုးတက်လာဖို့ရှိပါတယ်အလောက်ခွေမှာ sorry အမျိုးသမီးတွေပိုးပြီးဝင်ရောက်လာတာကြောင့်လေအခုလိုအမျိုးသမီးတွေရင်မောင်းခွင့်ပြုတာဟာနိုင်ငံရဲ့စီးပွားရေးအတွက်အထောက်အကူပြုကြောင်းအမျိုးသမီးရေးလှုပ်ရှားသူတွေကလည်းပြောပါတယ် sorry အမျိုးသမီးရေးလှုပ်ရှားသူ Matha L. Ajurish ကလည
်း Our role is increasingly important in the
sorry အရေးပြဖွံ့ဖြိုးတိုးတက်လာမှုနဲ့အတူကျမတို့ရဲ့အခမ်းကဏ္ဍကပိုပိုပြီးတော့အရေးကြီးလာပါတယ်ကျမတို့ရဲ့တောင်းဆိုချက်တွေကလည်းတိုးလာနေပြီးတော့ရင်မောင်းဖို့ကျမတို့လိုအပ်ချက်ကမြင့်မားလာနေတာပါဒီကလူမှုအတိုင်းဝိုင်းကတကယ်တမ်းမှာပို့ပို့ပြီးတော့ကဘာနဲ့ရင်မောင်းတန်းလာနေပါတယ်။ Sorry မှာအမျိုးသမီးတွေကားမောင်းခွင့်ပိတ်ပင်ထားတာကို1990ခုနှစ်ကပထမဆုံးအချိန် Sorry အမျိုးသမီးတုဆန္ဒပြပွဲပြုလုပ်တုန်းကလည်း Matha L. Ajurish ကိုယ်တိုင်ပါဝင်ခဲ့ပါတယ်။2013ခုနှစ်အောက်တိုဘာလမှာတခါ Sorry အမျိုးသမီးတုကနေနိုင်ငံလုံးဆိုင်ရာရင်မောင်းဆန္ဒပြပွဲကိုပြုလုပ်ခဲ့ရာမြို့ကြီးအတော်များများကလမ်းမတွေပေါ်မှာအမျိုးသမီးတွေရင်မောင်းဆန္ဒပြခဲ့ကြပါတယ်။မကြသေးခင်နှစ်တွေအတွင်းအရေးပါတဲ့တိုးတက်မှုတွေကိုပြုလုပ်နိုင်ခဲ့ကြောင်းနဲ့သူတို့အပေါ်ကန့်သက်ချုပ်ချယ်မှုတွေကိုဆက်လက်ပြီးတိုက်ပွဲဝင်သွားမှာဖြစ်ကြောင်း Sorry အမျိုးသမီးတွေကပြောပါရယ်။ဒါနဲ့ပတ်သက်လို့ဒေါက်တာ Alan L. Atik က
Woman has been, you know, more active in politics in Amajit Shura.
အမျိုးသမီးတွေဟာနိုင်ငံရေးနယ်ပယ်မှာပိုးပြီးတက်ကြွလှုပ်ရှားခဲ့ကြတာပါ။ဒီရဲ့အတိုင်းပဲ sorry အာရေဗျနိုင်ငံရဲ့ဖွဲ့စည်းပုံဆိုင်ရာအတိုင်းပင်ခံကောင်စီဖြစ်တဲ့ Majlis El Sura မှာလည်းအမျိုးသမီးတွေပါဝင်လှုပ်ရှားနေကြပါတယ်။ဒါပေမဲ့ကျမတို့ခီးရှိကြီးသွားဖို့ရှိပါသေးတယ်။တစ်ဖက်မှာတော့အမျိုးသမီးတွေရဲ့အခန့်ကဏ္ဍဟာ sorry အာရေဗျရဲ့ပညာရေးနယ်ပယ်မှာနေရာယူလာနေသလိုထိအတွက်လည်းအမျိုးသမီးတွေဟာအလုပ်အလွန်ကြိုးစားကြပါတယ်
။အခုလိုအမျိုးသမီးတွေအတွက်ရင်မောင်းလိုင်စင်ပိတ်ပင်ထားတာကိုရုတ်သိမ်းလိုက်တာဟာ sorry လူမှုအတိုင်းအဝိုင်းအတွက်ရှေ့ကိုတိုးတက်စေတဲ့ကြီးမားတဲ့ခြေလှမ်းအဖြစ်နိုင်ငံတကာအတိုင်းဝိုင်းကလည်းကြိုဆိုခဲ့ကြပါတယ်ရှင
့် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မိင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တောက်ကြနေနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာနားဆင်ရမှာကတော့
ငောင်းကင်ဆာကတော့ပမာဏပြင်ရတဲ့ကင်ဆာတစ်မျိုးပါ။ခုနကဝင်းလင်းပြောသလိုပဲဒီ2016ဆင်းရဲကြရတယ်ရတော့ဆုတ်ကင်ဆာ
တအိမ်ကောင်းကင်ဆာယောဂါနဲ့ပတ်သက်လို့ဆွေးနွေးတင်ပြတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ဒီကနေ့တင်ပြမယ့် idiom အသုံးက
sweat bullets
ဖြစ်ပါလေစာလုံးပေါင်းက s w e a t sweat ကဒီနေရာမှာ verb ကရိယာဖြစ်အသုံးပြုထားတာဖြစ်ပြီးချွေးထွက်တာလို့ဒီပေရပါလေ b u l l e t s bullets ကကြည်စံတောက်တွေဆိုတော့စကပိုက်ခလုံးရဲ့တိုက်ရိုက်ဒီပေကချွေးထွက်ရမှာကြည်စံတောက်တွေထွက်တာပေါ့တကယ်တော့လေဒါဟာကျမတို့မြန်မာမှာသွေးသည်ချွေးပေါက်တွေအတောက်လိုက်ကြတယ်လို့တင်စားပြောဆိုလို့ရှိတာနဲ့ဆင်တူတယ်လို့ဆိုရမှာပါချွေးသည်ချွေးပေါက်တွေကြတယ်ဇောကျူတွေပြန်နေဆိုရင်ဘာကြောင့်ဖြစ်နိုင်ပါ့မလဲစိတ်သိပ်ပြီးပူပန်လို့စိုးရင်ကြောင်းကြမှုကြီးလို့ကြောက်ရွံ့လွန်းလို့အစသဖြင့်လို့ဖြစ်နိုင်တာပေါ့ဒါကြောင့် sweat bullets ရဲ့ idiom အသေးပဲကသိပ်စိုးရင်သိပ်ကြောက်ပြီးဇောကျွေးပြန်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးချက်ပတ်သက်လို့ George Clooney ပြတဲ့ဥပမာကိုနာဆင်ကြည့်ကြရအောင
် My daughter is going to sit for her medical entrance exam next week. So she's been sweating bullets all week.
ကျွန်တော်တနည်းကဆေးကြောဝင်ကွင်းစာမေးပွဲနောက်တရင်ပတ်မှာဝင်ပြရမယ်လေ။ဒါကြောင့်ခုတစ်ပတ်လုံးသူကကြောက်ပြီးတော့ဇောကျွေးတွေပြန်နေလေရဲ့လို့အတိပေးရပါတယ်။ဥမာကိုနောက်တစ်ခါ
My daughter is going to sit for her medical entrance exam next week. So she's been sweating bullets all week.
တိတ်ကြောက်လို့တိတ်ဆိုးရင်လို့ဇောကျွေးပြန်နေဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Sweat bullets.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်းတင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်မှာပါ။ဒီတစ်ပတ်မှာတော့တအိမ်ကောင်းကန်ဆာကာကွယ်ဆေးအကြောင်းကိုတင်ပြထားပါရယ်။မြန်မာနိုင်ငံကအမျိုးသမီးတွေမှာတအိမ်ကောင်းကန်ဆာဟာဒုတိယအဖြစ်အများဆုံးကန်ဆာဖြစ်နေပြီးတော့သေဆုံးမှုလည်းများနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါရယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကလေးအထူးကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရယ်ရှင
်။ Okay, ပမောက္ခဒေါက်တာစောဝင်းခင်ဗျာ။ဒီသိရင်ကောင်းကင်ဆာပေါ့နော်ဆရာဒီမြန်မာနိုင်ငံကအမျိုးသမီးတွေမှာဒီအဆုတ်ကင်ဆာပြီးရင်ဒုတိယအဖြစ်များဆုံးဖြစ်နေတဲ့အတွက်ဒီကင်ဆာကနေကာကွယ်ရေးအတွက်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ဆရာအဲ့တော့ဒီအထဲမှာသိရင်ကောင်းကင်ဆာကာကွယ်ဆေးကထိရောက်မှုရှိတယ်လို့ကြားတဲ့အတွက်ဆရာကြီးဘလို့မျိုးဒီကင်ဆာကိုကာကွယ်ဆေးနဲ့ထိရောက်မှုရှိရတာလဲဆရာကြီး
သိရင်ကောင်းကင်ဆာကတော့ပမာဏဖြစ်ရတဲ့ကင်ဆာတစ်မျိုးပါခုနကဝင်းလင်းပြောသလိုပဲဒီ2016သင်္ကြန်ရည်ရတော့ဆုတ်ကင်ဆာပြီးရင်ဒုတိယအများဆုံးမျိုးသမီးတွေမှာဒုက္ခပြီးပါတော့အထူးကင်တော့အသက်ကြီးတဲ့ရွယ်မှာဖြစ်တာပါဒါပေမဲ့သူ့ရဲ့ဒုတိယချက်ကပါလဲဆိုဒီသင်္ကန်ကင်ဆာတိုက်ရိုက်ပေါ်တည်ရင်ဆက်ဆံရနေကူးစက်တဲ့ HPV ဆိုတဲ့ဗိုင်းရပ်စ်တစ်မျိုးပေါ့နော်အဲဒီသင်္ကန်မှာနာလာချီဆွဲကပ်လို့ဖြစ်တာဆိုတာကတော့တိကျခိုင်လုံတဲ့အထောက်အထားရှိနေပါ အဲ့ဒါကြောင့်မို့အဲ့ဒီ virus infection ဝင်တာပေါ့နော်ရောဂါပိုးဝင်တာဟုတ်ကာကွယ်လို့ရှိရင်ကာကွယ်သေးတယ်လေကာကွယ်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအခုလိုဒီဖြစ်စေတဲ့ဒီ virus ပိုးပါပေါ့နော်ဆရာကုနာပြောဒီလိန်ဆက်ဆံတဲ့အချိန်မှာကူးတာဆိုတော့ဒီကာကွယ်ဆေးရဲ့အနေထားကဘယ်လိုမျိုးဒီတက်ရောက်မှုရှိလဲဆရာကြီ
းဒီကာကွယ်ဆေးကိုဒီမြားလာပြတော့လိန်ဆက်ဆံမှုမဖြစ်သေးတဲ့အရွယ်ပေါ့ဒီကမ္ဘာ့ကျန်းမာရေးကိုကိုနှစ်ကနေစတူခိုင်းပါကိုနှစ်ကနေစတော့တစ်ခါရဲ့နောက်တစ်လမှတစ်ခါနောက်၆လမှတစ်ခါထိုးထားလို့ရှိရင်ဒီရောဂါပုံမဆွဲပေါ့ပုံမဆွဲရင်ပိန်ကောင်းကက်ဆာမဖြစ်ဘူ
းဟုတ်ကဲ့ဆရာအခုလိုဒီကာကွယ်ဆေးမထိုးနိုင်ခဲ့လို့ရှိရင်ဆရာကြီးဟိုဘလောက်ထိပြဿနာကကြီးနိုင်လဲ
။မာဗီလိုနိုင်ငံမျိုးမှာဆိုလို့ရှိတော့2019ခန့်မှန်းချက်ပေါ့နော်။နိုင်ငံတကာကင်ဆာဖွဲ့အခမ်းအနားတော့တစ်နှစ်တစ်နှစ်မှာ3000တည်တယ်။တနည်းအားဖြင့်ပိန်ကောင်းကင်ဆာနဲ့အမျိုးသမီး၈ယောက်လောက်တနည်းတစ်နှစ်တည်တယ်။တနည်းအားဖြင့်3နာရီတစ်ခါအမျိုးသမီး၆ယောက်ကပမာရင်းမှာပိန်ကောင်းကင်ဆာနဲ့တည်ဆုံးနေတယ်ပေါ့
။ဟုတ်ကဲ့ဆရာ3နာရီကြာမှာ2ဦးနှုံးလောက်ဆိုတော့ဒါများတာပေါ့ဆရာနော်
။များတာပေါ့နော
်။ဟုတ်ကဲ့ဆရာ။
နိုင်ငံလုံးနေနဲ့ကြော်တာပါ
။ဟုတ်ပါတယ်ဆရာ။အဲ့ဒီခါကျတော့ဒီမြန်မာနိုင်ငံမှာဒီကာကွယ်ဆေးထိုးတဲ့အမျိုးသမီးရေအတွက်နည်းတဲ့သဘောရှိတယ်လို့ဆိုလိုတာပါဆရာနော
်အခုကာကွယ်ဆေးမထိုးလို့ပိန်ကောင်းကင်ဆာနဲ့ပြင်နေတာမဟုတ်အခုဖြစ်တာကဟိုဥယျာဉ်လုံငယ်နှစ်30ပေါ့နော်ဒါဖြစ်ခဲ့တဲ့ရောဂါပါအခုဒီကာကွယ်ဆေးအနည်းငယ်နဲ့အများဆုံးကြည့်တာက15နှစ်ဒီပဲရှိသေးတယ်ပေါ့ဒီကပိန်ကောင်းကင်ဆာဖြစ်တာကသက်ကြီးမှဖြစ်တဲ့40 50လို့မဟုတ်အဲ့တော့ကိုကိုရီးယားကာကွယ်ဆေးထိုးရပြန်တော့နေပေါင်းများစွာပေါ့နော်20 30မှာဖြစ်မှာကိုကာကွယ်လို့ရနိုင်တယ်လို့ဆိုလိုတာပါ
ဟုတ်ကဲ့ဆရာအခုလက်ရှိမှာဆရာကြီးဒီကာကွယ်ဆေးထိုးနေတဲ့ဒီအမျိုးသမီးအရေးအတွက်နေထားဘလို့ရှိလဲဆရာ
အခုလက်ရှိမှာတော့ကျွန်တော်နိုင်ငံမှာတိုးတာတတိလီနေပါလေတယ်ဒါလည်းဆိုတော့ဒီကာကွယ်ဆေးကိုတိုးလာတာတော့ကျွန်တော်တင်နေ10လောက်တော့ရှိပါပြီတာဝန်ရှင်တို့ပြင်ပမှာရှိနေတာပေါ့နော်ဒါပေမဲ့တိုးလာကတော့အချိန်တော့ကြာလို့ရှိနေတော်တော်လေးစိတ်ကြီးတယ်တလုံးငါတော့မကောက်ဘူးမကားတော့လောက်ကြာရင်းတော့ဒီရက်များအစီကြီးတယ်။သုံးကလည်းထိုးရဲဆိုတော့တော်တော်များများမောင်းလို့မကြောက်ဘူး။ဒါပေမဲ့ဒီကောင်မရှိတဲ့နိုင်ငံ85နိုင်ငံလောက်ကတော့သူရဲ့အမျိုးသားကာကွယ်ရေးတို့အစီအစဉ်ထဲမှာထည့်ပြီးချပါတယ်။ဒါကိုပုံမှန်ထိုးနေပါကျွန်တော်တို့နိုင်ငံနေနဲ့လည်းကမ္ဘာဒါဗီလို့ခေါ်တဲ့ဒီကာကွယ်ရေးတို့အားလုံးကူညီပေးတဲ့အဖွဲ့ရဲ့ကူညီနဲ့မကြာခင်နှစ်တည်းမှာတော့ကျွန်တော်တို့ရဲ့မျိုးစားကာကွယ်ဆေးတို့အစီအစဉ်ထဲမှာထည့်ပြီးတော့အကုန်လုံးထိုးပေးနေပို့တော့စစ်ကူထားပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီဈေးလည်းတက်တာလာပြီပေါ့နော်ဆိုတဲ့ခါကျတော့မြန်မာနိုင်ငံမှာဆရာကြီးဘယ်နေရာတွေမှာလက်တွေ့သွားထိုးနိုင်မလဲ
မြန်မာနိုင်ငံမှာတော့ခုချိန်မှာတော့ဒီမျိုးစားကာကွယ်ဆေးတို့အစီအစဉ်ထဲမှာတော့မပါပြီးပါဘူးအဲဒီအထူးအစီအစဉ်ကြီးတွေပေါ့နော်ဒီကာကွယ်ဆေးရဲ့သဘောတရားကလည်းထုတ်လုပ်တဲ့နေရာနေပြီးတော့ထိုးပေးတဲ့အချိန်ကြီးအေးလမ်းကြောင်းမပြောင်းထားတော့ပေါ့နော်ဒါတက်ဒီဂရီကနေ80ဒီကြမ်းမှာထားရဆိုတော့အဲ့လိုလေအေးလမ်းလမ်းလမ်းလမ်းကြောင်းလည်းမပြတ်ပဲထားနိုင်နေဆိုတော့အဲ့ဒီပုတ်ကိကစီကံကြီးတွေမှာတော့အပြင်မှာထိုးလို့ရပါတယ်။တချို့ဆေးရုံမှာလည်းသူတို့ကဝယ်ပြီးထိုးခိုင်းတာပါတဲ့ဆီကဲရှိမှာပေါ့လေ။ဒါကြောင့်လည်းဟိုကိုမီတာရဲ့ပတ်စံတွေပဲထိုးနေရတာရှိပါသေးတယ်။
ဟုတ်ကဲ့ဆရာကြီး။ဒီတပည့်ရှုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကရောဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးသတ်မှတ်ပေးကြတာလဲရှိလဲဆရာကြီး
။ဒီမေ2019မှာထုတ်တဲ့ဒီ position paper မှာတော့HPV ဒီကာကွယ်ဆေးပေါ့နော်တရင်ကောင်းကင်ဆာကာကွယ်ဆေးကိုဖြစ်နိုင်လို့ရှိရင်ဒီမျိုးသားကာကွယ်ဆေးစစ်ဆေးနှမထည့်ထားခြင်းနဲ့သူကတိုက်တွန်းပါတယ်။နောက်ပြီးတော့မင်းကလေး9နှစ်ကနေ14နှစ်ပေါ့နော်အဲ့လောက်တော့ထိုးနေတဲ့သူကတိုက်တွန်းတယ်ပေါ့နော်။ဒါပေမဲ့သူတို့ကလည်းဘယ်လိုလဲဆိုလို့ရှိရင်တော့အပြင်မှာထိုးသလို3ချိန်မထိုးခိုင်းဘူးပေါ့။2ချိန်ထိုးခိုင်းတယ်2ချိန်ကို6လအနည်းဆုံးပါပြီးတော့2ချိန်ထိုးပါဆိုတော့တိုက်တွန်းမှာဒါတော့မြို့သားကာဝင်စစ်တို့စစ်ချင်းတွေမှာထဲဟိုတိုက်တွန်းတော့ပေါ့နော်လူငယ်လူရွယ်လူမှာထိုးပြီးတော့လည်းကျွန်တော်တို့ပလေးချဝင်နေဆိုင်နေတော့ဒါကြောင့်လည်းပြောတာပါဆ
ရာဟုတ်ကဲ့ဆရာကြီးအဲ့တော့ဒီကာကွယ်စစ်က9နှစ်ကနေ14နှစ်အတွင်းမှာပေါ့နော်အဓိကထိုးရတယ်ဆိုတော့အဲ့ဒီအသက်အရွယ်ကျော်သွားတဲ့အမျိုးသမီးတွေအတွက်ကောထိုးလို့ရတယ်လားဆရာကြီ
းမှန်တော့ဒီကာကွယ်စစ်ရဲ့သဘောကဒီလိန်ဆက်ဆံမှုပေါ့နော်ဒါမဖြစ်ခင်မှာထိုးပြီးတဲ့သဘောပါပဲဒါကလည်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းအဝေးနိုင်ငံဒီမှာစကားလေးလောက်ဆိုဒီတွေ့ကြုံတွေရပြီလို့ဖက်လို့ဖြစ်ပါလိမ့်မယ်။ဒါကတော့နိုင်ငံတွေရဲ့ယဉ်ကျေးမှုနဲ့လည်းဆိုင်တယ်ပေါ့နော်။ဆိုတော့ကိုယ့်ရဲ့ delay ဆုံးကယဉ်ကျေးမှုရအိမ်တော်ပြူလာလို့ဒိန်ဆက်ဆံမှုဒီနောက်ကျတဲ့နိုင်ငံတွေမှာတော့နောက်ကျပြီးထိုးလဲကြံစည်မှုရှိပါ့။ကျွန်တော်တို့နိုင်ငံလို့ဆိုလို့ချက်တော့လေဒီကနေ့လည်းကြီးမှထိုးရင်းနဲ့ဒါအစီအစဉ်လေးမယ်လို့ကျွန်တော်တို့ယူဆပါတယ်။နောက်တစ်ခုကဘာလဲဆိုတော့ဒီဆေးကုမ္ပဏီရဲ့ကြော်ညာချက်အရဆိုတော့သူက55နှစ်လောက်ထိတောင်ထိုးလို့ရတယ်ပေါ့တကယ်လို့ဒီယောဂပုံးနဲ့မထိတွေ့သေးဘူး
ယောဂဘုမဝင်သေးဘူးဆိုတော့လည်းပဲအဲ့ဒီအတိထိုးလို့ချင်းအပြဿနာမရှိပါဘူးတကယ်လို့ဒါယောဂဘုကဝင်ထားပြီးသားဆိုလို့ရှိရင်တော့စေတူတာကမတိရောက်ဘူးပေါ့နော
်ဟုတ်ကဲ့ဆရာကြီးခုလိုဒီကာကွယ်ဆေးထိုးတာအပြင်ပေါ့နော်တခြားကာကွယ်နိုင်တဲ့နည်းတွေရောရှိသေးလားဆရာကြီ
းနောက်တစ်မျိုးကတော့ test နည်းအရလို့ခေါ်ပါတယ်ဒီအမျိုးသမီးရဲ့တိမ်ကောင်းမှရှိတဲ့အသားစာလေးပေါ့နော်ချစ်ယူလိုက်တော့ယူလိုက်ပြီးတော့အဲ့မှာ cell လို့ကြည့်တယ်ကြည့်ပြီးတော့ရှင်ဒီတိမ်ကောင်းကင်ဆာလို့စတင်ပြောင်းလဲမှုတွေရှိပြီဆိုရင်ဆော်ရစီတီကုသမှုလုပ်နိုင်တယ်ပေါ့အဲ့ဒါတို့ဒီရွယ်ရောက်ပြီးတဲ့အမျိုးသမီးတိုင်းမှာ6လတကာလုပ်တဲ့ပေါ့နော်ဒါလည်းပုံမျိုးပြီးနိုင်ငံတွေမှာဆိုလုပ်နေတာပါအဲ့လိုလုပ်နေပြီးတော့ဆော်စီကုသခြင်းနဲ့ကုသလို့ပြည်တဲ့ကြောက်ကင်းနိုင်တဲ့ကင်ဆာတစ်မျိုးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ပြနေတဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြတာပါရှင်ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာဒါမကဒီကမ္ဘာလုံးကအာရုံစိုက်နေတဲ့ရခိုင်ပြည်ရဲ့အကျက်တွေဟာဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်အထူးတဲ့လူမျိုးကောက်ကြပါတယ်အနာတိဆေးရှိဆိုတဲ့ဆိုရိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေးယောဂလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို VOAS နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်မဲ့အစားအဖြေရဲ့တစ်စိတ်တစ်ပိုင်းအဖြစ်အပြုသဘောဆောင်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOAS ဖုန်းနံပါတ် 1-239-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bernice@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်။အခုဆက်လက်ပြီးတော့တိုင်းရင်းသတင်းဖွာကိုထုတ်လွှင့်ပါပါ။နေဆက်သတင်းတောက်တွေစူးစီးတင်ပြထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံးမြို့နယ်မြောက်ပိုင်းခမောင်းစိတ်အုပ်စုအတွင်းမှာအသက်ခံရသူဟိန္ဒူနယ်ပွားအလောင်း50နီးပါးကိုအာဏာပိုင်တွေကမကြသေးမီကရှာဖွေတွေ့ရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာတရုတ်ကုမ္ပဏီကနေတည်ဆောက်မဲ့ရွှေလီမြစ်ကူမန်ဟောင်းတံတားစီမံကိန်းကိုမန်ဟောင်းဒေသခံတွေကဆက်လက်ကန့်ကွက်သွားမှာဖြစ်ပါတယ်။အမျိုးသမီးများအဖွဲ့ချုပ် WLB မြန်မာနိုင်ငံကလက်နက်ကင်ပဋိပက္ခအတွင်လူခွင့်ရေးချိုးဖောက်မှုဖြစ်စဉ်အားလုံးကိုအပြင်းအထန်ရှုံ့ချရတဲ့ဆိုပြီးတော့ကြေညာချက်ထုတ်ပြန်ထားတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။အတန်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းခမောင်းစိတ်အုပ်စုအတွင်းမှာစူပွအတန်းဖက်သမားတွေတတ်သွားတဲ့ဟိန္ဒူဘာသာဝင်အလောင်း50နီးပါးကိုအာဏာပိုင်တွေကမကြသေးမီကရှာဖွေတွေ့ရှိခဲ့ပါတယ်။အဲ့ဒီအလောင်းတွေကိုဒီလ24ရက်နေ့နဲ့25ရက်နေ့တွေမှာခမောင်းစိတ်အုပ်စုရဲဘော်ကျခြေရွာအနီးတောင်ကြားတစ်ခုမှာအုပ်စုလိုက်မြုပ်နှံထားတဲ့တွင်းတွေကနေလုံခြုံရေးတပ်ဖွဲ့ဝင်တွေဒေသခံတွေနဲ့ဟိန္ဒူနယ်ပွားတွေတွေ့ရှိခဲ့တာဖြစ်တယ်လို့မောင်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးမြတ်ခိုင်ကပြောပါတယ်အခုတွေ့ရှိတဲ့အလောင်းတွေထဲမှာအမျိုးသမီးအလောင်း20အပါအဝင်စုစုပေါင်း45လောင်းကိုတွေ့ရှိထားပြီးအလောင်းတွေကိုဟိန္ဒူဘာသာဝင်တွေရဲ့ထုံတန်းစင်လာနဲ့အညီတကြိုတွားမှာဖြစ်တယ်လို့ရှာဖွေမှုတွေဆက်လက်လုပ်နေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်စုပိုတိုက်ခိုက်မှုတွေကြောင့်နေရစွန့်ခွာခဲ့ကြတဲ့မောင်တော်ခရိုင်အတွင်းကတိုင်းရင်းသားအချို့အခုအခါရွာတွေကိုပြန်လာနေကြပြီဖြစ်ပေမဲ့မိလောင်မှုနဲ့လက်လုံမိုင်းပေါက်ကွဲမှုတွေရှိနေသေးတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့မှာတရုတ်ကုမ္ပဏီဘက်ကတည်ဆောက်မဲ့ရွှေလီမြစ်ကူမန်ဟောင်းတရားကိုမန်ဟောင်းဒေသခံတွေကလူမရှိကြောင်းနဲ့လက်တွေ့တည်ဆောက်သွားမဲ့ဆိုရင်ဒေသခံတွေဆက်လက်ကန့်ကွက်သွားမှာဖြစ်ပါတယ်။မြန်မာဆိုရနဲ့တရုတ်ဆိုရတို့နှစ်ဘက်ဆွေးနွေးသဘောတူထားခဲ့တဲ့ရွှေလီမြစ်ကူတရားတည်ဆောက်ရေးစီမံကိန်းနဲ့နန်းခမ်းမြို့မန်ဟောင်းအစုကနေတရုတ်နယ်ဇက်ကိုဆွတ်သွယ်မဲ့မန်ဟောင်းတရားကြီးကိုလာမယ့်အောက်တိုဘာလမှာစတင်တည်ဆောက်မယ်လို့တရုတ်ဘက်ကကုမ္ပဏီဝန်ထမ်းတွေကနေစက်တင်ဘာလ3ပိုင်းကဒေသခံတွေနဲ့ဆွေးဆုံပြီးရှင်းပြခဲ့ပါတယ်။ မဟုံးတရာတိဆောင်မဆိုရင်တော့အင်ဂျင်နီယာနေပါရှိတဲ့မဟာအုပ်စုဝင်ရွာ၆ရွာကရွာသားတွေရဲ့လေယာဉ်မြေအေကငါးရာကျော်ဆုံးရှုံးမှာဖြစ်ကြောင်းနဲ့နန်းခမ်းတိဒါခန်တွေရဲ့တဘာဝပတ်ဝန်းကျင်ရွာရင်ကြီးမှုတွေဆုံးရှုံးသွားမှာဖြစ်ကြောင်းရွာသားဆိုင်းအောင်ကပြောပါတယ်။
ရှမ်းပြည်အရှေ့ပိုင်းမိုင်းဖြတ်မြို့နယ်မှာရွှေတက်တူရှာဖွေဖွေရောက်ရှိလာတဲ့ဩစတေးလျကုမ္ပဏီရဲ့ဒူးဖော်ရေးစီမံကိန်းကိုအလုံးရှိကြောင်းအချက်၅ချက်ပါရှိတဲ့စာတစ်စောင်ကိုမိုင်းဖြတ်တိဒါခန်တွေကလက်မှတ်ရေးထိုးပြီးရှမ်းပြည်နယ်အစိုးရစီကိုပေးပို့လိုက်ပါတယ်။နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တစ်တော်ဝင်ကြီးမိုင်းဖြတ်လွတ်တော်အမတ်မိုင်းဖြ
ဒီတော့မန်းချက်ဒေတာခံဂျေးရွာ73ရွာကလူထုကတဘောမတူလက်မခံကြောင်းမန်းချက်မြို့ SNDP ကြားဖြူပါတီဥက္ကဋ္ဌစိုက်ခမ်းဆန်ကပြောပါတယ်အစိုးရကကော်မတီကိုခွင့်ပေးတဲ့မြေဧကပမာဏဟာမန်းချက်မြို့မှာရွှေတူးဖော်မှုရဲ့အကျိုးဆက်အဖြစ်တဘာဝပတ်ဝန်းကျင်ပျက်စီးခြင်းရန်တီဥတုဖောက်ပြန်ပြောင်းလဲခြင်းဓာတုအစစ်ရေးစိုးကြောင်းလေယာဉ်မြေတွေပျက်စီးရင်ဒေတာခံလူထုအလုံးလက်မဲ့ဖြစ်ပြီးနေရက် Nama, Tayago, Jasso, Lucina Zega, Tayamo, Tejang Nisin, Tama, so you need Ava, Kayimji Nema, Nitta, Jasso, you quit only at Ashibi, Akuso, you then Yama, Kuyuchem of Ida and Yafidalu, Panzi, Ye, you Woodale, and Lurello, the Yimine, Ye, Yimine, Nichang, Pumu, Ye, Uzi, Sanaga, Piovare, Alandu, Bigger and Milama, Tirakan with Tanja Cheya, Tayamo, and Tay, Jasso, Lucia, Sigule, Tasaya, Tawan, she do Vega, the Jane, Panzi, Ye, you Tavare.
အခုတည်င်းလာရဲကိုဆက်လက်တင်ဆက်ပေးသွားမှာပါအမျိုးသမီးများအဖွဲ့ချုပ်WLB မြန်မာနိုင်ငံကလက်နက်ကင်ပဏိပခရီလူမှုအတိုင်းဝိုင်းတွေအခြားပဏိပခရီကိုဖန်တီးနေသူတွေလောရက်တွေအားလုံးကိုအပြင်းထန်ရှုံချပြီးလူခွင့်ရေးချိုးဖောက်မှုဖြစ်စဉ်တွေကိုကျူးလွန်နေသူတွေကိုထိရောက်စွာအပြစ်ပေးအရေးယူပေးဖို့စက်တင်ဘာလ၁ရက်အပတ်မှာကြာရောက်တဲ့နိုင်ငံတကာငြိမ်းချမ်းရေးနေ့မှာထုတ်ပြန်ချက်တစ်စောင်ထ
အမျိုးသမီးများဖွဲ့ချုပ်သူကအပြည်မြန်မာနိုင်ငံကအဆွေထွေးသွေးမှုလွေးပိုးငယ်ကလူခွေးရေးချုပ်ဖောက်မှုကိုရှုတ်ချတယ်လို့ပြောပါရတယ်။
အဓိကကတော့ကျမတို့ဒီကျမတို့မြန်မာပြည်မှာပြည်ပခတ်ပေါင်းစုံပြည့်ဒီမှာအထင်ရှားခြင်းနဲ့ပါဆိုလို့ရှိရင်တော့ဒါလူမျိုးတိုင်းဝိုင်းကြားနေမှာဖြစ်နေတဲ့ပြည်ပခတ်ပေါ့လေ။ဆိုတော့အဲ့လိုပြည်ပခတ်တွေကိုကျမတို့တွေကဘယ်လိုအကြံဖက်မှုတွေရှိနေတယ်ဆိုလို့ရှိရင်တော့ဒါရှုတ်ချတယ်ပေါ့။ပြောချင်တာကဒီရဟန်ဒေတာတမကဟုတ်မှာအခုဆိုလို့ရှိရင်ရှမ်းပြည်နယ်ကချင်ပြည်နယ်မှာဖြစ
ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တ
sin ye lou tin le ha ko yet tan yet paw tharu sit tat dwe niya to che chin a phit be lu khwin su phaw mu ka tharu ye naw ma taw shaw be lai ni ta ke be ngin chan ye ko a ji ka phaw saung me federal democracy ni lan ko twa me soin lo tai yin da de ga ma sit tat to che ye ha ko yet tan ba pi lo shin tai yin da de ga ma lu khwin ye su phaw mu dwe lou ne le ha ko a ye yu saung yet be ya me paw no a ye yu saung yet be ba paw no a so ya a ni ni yo
အခုတည်းအရာစစ်စစ်အရေးယူပလေးဖို့အဲ့ဒါကတော့တောင်းဆိုချင်တယ်အစိုးရအနေနဲ့တိုင်းသားလက်နက်ကင်တော်လန်ရေးဖွဲ့စည်းအလုံးနဲ့တိုက်ပွဲတွေရက်ဆဲပြီးအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေပြုလုပ်ပေးဖို့လိုအပ်တယ်လို့လွေးပုံငေကဆက်ပြောပါတယ်
ဟိုတစ်ဖက်ကိုခြံလိုက်ဒီတစ်ဖက်ကိုခြံလိုက်အဲ့လိုဖြစ်နေလို့ရှိရင်ကျမတို့ရဲ့ရေးချမ်းရေးကိုရမှာမဟုတ်ဘူးအဲ့တမန်ကတော့တိုင်းသားတစ်ဆက်ရက်ဆက်ပြီးတော့ကျမတို့လိုလာတဲ့ရေးချမ်းရေးကိုနိုင်ငံရေးအရ
ရခိုင်ပြည်နယ်မှာလက်တလို့ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်အရက်တားပြည်သူတွေရဲ့အသက်အိုးအိမ်တွေနဲ့နာဆုံးရှုံးနေတာမကလူမှုအတိုင်းဝိုင်းတွေကြောင့်မုံတိမှုနဲ့ကြောက်ရွံ့မှုတွေဖြစ်ပေါ်နေပြီးအကြမ်းဖက်မှုတွေကိုသိရမှန်ကန်စွာဖြေရှင်းမှုမရှိရင်တခြားဒေသတွေကိုကူးစက်ပြန်လည်သွားမှာကိုစိုးရိမ်တယ်လို့အမျိုးသမီးများဖွဲ့ချုပ်သူတို့အပြီးမြန်မာနိုင်ငံကနေထုတ်ပြန်တဲ့ထုတ
nang ngan lo a pye khat ye sei yi sa chou lam mat yi thu la da ne ne pye la ba bi da ba me swan pi ne taung mai a shi bai ma si yi pi lyo mu re ma lou nai te be tat phwa win re ko phan si mu re lu tat mu su swae mu re rcss ne sat twae de lo yu sa de tu re ko phan si yai ne chou naw mu re shi ni se phit ba de di a chein ni ko ro nam hom ga ne su si tin sat pe tha ba de
ရန်ကုန် မြို့ အမျိုးသား ပြည်လဲ တင်မြတ် ရေး နဲ့ ငြိမ်းချမ်း ရေး ဘဟု ဌာန NRPC ယုံမှာ စက်တင်ဘာလ 20 ရက်နေ့ ကနေ 22 ရက်နေ့ အထိ 3 ရက်ကြာ ကျင်းပတဲ့ ပြည်ထောင် စုဆင် ပြစ်ခတ် တိုက်ခိုက်မှု ပူးတွဲ ဆောင်ကြည့်ရေး ကော်မတီ JMCU အစည်းအဝေး အပြီး တည်င်းစာ ရှင်းလင်းပွဲမှာ တက်မတော်ရာ ရှိ ဖြစ်တဲ့ JMCU အတွင်းရေးမှူးနဲ့ ပုံမူကြီးဝန်နှောင်းက ပြည်သူစစ်ခေါင်းဆောင် တအူး ကို RCSS SSA က တပ်ဖြတ်တယ် လို့ စွပ်စွဲလိုက်ပါတယ်
တက်တဲ့ဖွဲ့စုချက်အရာ ဒီ JMCS ကနေပြီးတော့ သူတို့ ဖွဲ့ တင်ရတာကတော့
ဒီဦးမြအောင်ကဒါတတ်တာဒီပေါ့ဒါဒီကျွန်တော်တို့ဒီRCSS ကဟိုဆိုက်တက်ဆိုတဲ့နော်ဟိုဟာဖွဲ့ဝင်ဖြစ်ပါတယ်လို့သူတို့စစ်စစ်ကြီးကြီးဖွဲ့ရတော့ဒါကျွန်တော်တို့ဟိုတင်ပြလာတာရှိပါတယ်အဲ့ဆိုဘာကိစ္စနဲ့ပတ်သက်ပြီးRCSS SSA ကကျူးလွန်တာမရှိဘူးလို့ညင်းဆိုထားပြီးတော့တက်မတော်အစိုးရဖက်ကဒါRCSS SSA ရဲ့တက်တာနှစ်ဦးကိုဖမ်းဆီးချုပ်နှောင်ထားတာလို့ပြောရေးဆိုပြီးရှိ
ဒီကိစ္စကြီးကတည်းကကျွန်တော်တို့လူလောက်တာမဟုတ်ဘူးလို့ကျွန်တော်တို့ဘက်ကနေစာရေးចောင်းကြတာတယ်နောက်တစ်ခုကျွန်တော်တို့လူကိုဖမ်းတော့တဲ့ကိစ္စကလည်းတတ်မတော်ကအစီလမ်းစင်တိုင်းမလုပ်ဘူးသိဆုံဆွေးနွေးဖြေရှင်းရမယ်တရားစီရင်စုံမချက်မချသေးပဲနဲ့ကျွန်တော်တို့နာမည်ကိုတုံးလို့မရဘူးလေစီမင်းစည်းကမ်းရတော့ဒီတိုင်းလုပ်ရင်တော့ငြိမ်းချမ်းရေးအတွက်ရည်ရှိမကောင်းဘူး
MCSA ချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော်အကြားစီရင်မပြေလည်မှုတွေကြောင့်တပ်မတော်နယ်မြေရှင်းလင်းရေးလှုပ်ဆောင်ရာကနေရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်ဟိုပုံးမြို့နယ်ထဲကဒေသခံ၈ဦးကိုဖမ်းဆီးအချုပ်ချထားပါတယ်အဲ့ဒီလိုဖမ်းဆီးခံရမှုနဲ့ပတ်သက်ပြီးဖမ်းဆီးခေါ်ဆောင်သွားရာကနေပြန်လည်လွတ်မြောက်လာတဲ့ရွာသားတအူးကရှမ်းစကားနဲ့အခုလိုပြောပါတယ်
ဖကောတုံမြမရကောမတ်တံလေကျူလောင်ကွမ်အမှုခါဝတန်းလေမနဲ့တဲ့အမှုခါကတိစစ်သားတို့ရွာသေးဦးဝင်လာတယ်ရှမ်းတဘုံတရင်တွေလာမေးတယ်လုံခရက်၃ရက်ကလာတယ်လို့ကျွန်တော်ကပြန်ပြောတယ်အခုပြန်မှလဲကျွန်တော်ကိုဆတ်မေးတယ်ကျွန်တော်ကမသိဘူးအဲ့ဒီနေ့တုန်းကတော့ဟိုဘက်ထွက်သွားတယ်လို့ပြောတာစကားမဆုံးသေးဘူးကျွန်တော်ကိုဆွဲထိုးတယ်တနတ်တင်နဲ့ထုတ်တယ်ကျွန်တော်ကိုဖမ်းသွားတယ်ငါးရက်လောက
ဒီတာကြောင့်ဖြစ်တယ်လို့ဝေဖန်သုံးသပ်သူတွေကပြောဆိုပါတယ်စတမလလေပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်တပ်မတော်ဒုတိယကကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်မှူးကြီးစိုးဝင်းတို့ကိုအစီအစ်အက်စ်အက်စ်အေခေါင်းဆောင်ပို့ထုတ်ကြရစကနေပြီးတော့မှတွားရောက်တွေ့ဆုံခဲ့ပေမဲ့ဖန်စီခံရတဲ့လူထုလူမြောက်လာခြင်းမရှိသေးပါဘူး ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်မောင်တောမြို့နယ်မြောက်ပိုင်းခမောင်းစိတ်အုပ်စုအတွင်းမှာအတက်ခံရသူဟိန္ဒူနယ်ဖွာအလောင်း90နီးပါးကိုအာဏာပိုင်တွေကမကြသေးမီကရှာဖွေတွေ့ရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာတရုတ်ကုမ္ပဏီဖက်ကတည်ဆောက်မဲ့ရွှေလီမြစ်ကူးမန်ဟောင်းတရားစီမံကိန်းကိုမန်ဟောင်းဒေသခံတွေကဆက်လက်ကန့်ကွက်သွားမှာဖြစ်ပ
ှင်တင်ဆက်သွားမယ့်တန်ရင်သတင်းပါပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရပါရှင
်။အမေရိကန်ရှိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်။
အမေရိကန်ပြည်ထောင်စုကြီးပွားတိုးတက်ရေးအတွက် Hispanic လို့ခေါ်တဲ့လက်တင်နယ်ပွားတွေရဲ့ပါဝင်မှုအခန့်ကဏ္ဍကိုအတိအမှတ်ပြုတဲ့အနေနဲ့စက်တင်ဘာလ15ရက်ကနေအောက်တိုဘာလ15ရက်နေ့အထိတလတာကာလကို Hispanic Heritage Month အဖြစ်သတ်မှတ်ထားပါတယ်။အဲဒီဂျပန်30အတွင်း Spain, Mexico, Caribbean နဲ့တောင်အမေရိကတိုက်တို့ကရောက်လာကြသူတွေဖြတ်တန်းခဲ့ကြရတဲ့အတွေ့အကြုံတွေယဉ်ကျေးမှုတွေနဲ့အမေရိကန်ပြည်ထောင်စုအတွင်းသူတို့တွေရဲ့ပါဝင်မှုတွေကိုချီးကျူးဂုဏ်ပြုတဲ့လဖြစ်ပါတယ်။ American Piranzu down by a Nijin and Ganego Chichu computer and in it. Tangua Chosushikun is at the Malasangayakan is set how your Nidego. Hispanic Heritage Week appear. Editing at the Marapi Dawan Tansau Nide, Lyndon B. Johnson. Pramazon Jim Pichin Bagabari. Tang America Tangan and Pichare, Guatemala, El Salvador, Honduras, Nicaraguane. Costa Rica ruye lula yi niri ha, sati mala sangai ni ma cha yaw da jang, di yaku otu yi che tamma kera pche jang, hari che nga thop jane tamra inguro jinyan jen ma po piya tha ba ne. Di kana gu mula ga niya da jen ba ge ya ga, nao pa ni na se cha re kha ma ro, sati mala sangai ya ka ni autu bala sangai ya ni iti, ya paong tong ze pche tamra hong ro ne rege nga to che tamma kera ba re. Latin nabari ha, American Pirong Zoo phun byo to te yi etu e, ji ma zwa atao ku byu ga ja tu re pche ba ne. America Taiko Uyopaga Lure Chimichagin, Tatongaya Chosanga Gune Krega, Leshi Florida Bine, Fort Saint Augustine Miogo, Spain Lumuri from Mazon Jane Satin, Titonga B, Achecha Nitangejaraba, Kaneche Mara, Saint Augustine Mioha, American Piranzu Twin She Chazo, Lure Sin Semapia Nitang Lagere, Cigar and Mutumu Pitishi Nibare, American Piranzu, an opera bango, Tadana Pure Zeta Yoshi Larajao. Leshi California Bine Dwinga San Diego Gane, Tombe Los Angeles Muti, Nyope Baima Soinle, Sacramento Gane, San Francisco Muti, Sare Mujiri Pipo Gebare, Tampi and not down by Masuinle, Rio Grande Dita, Nyopine Quimbienego, Texas Combine, Tampi Shavia and now Piapi, Nuago Magugan, Mexico Lumurica, Yenzo, Mumu Longanego, Loka and Gejaraba. Hispanic deha American Sitatema Winya Mutambi, American Santa Morigo Kukan Kagwe Gejabare, Samulungamba Male, Sante de Due Corigo Titwin and Gejabare, Tabi, American Piranzu Twin, Dandu Nimiamune, Tiamia Dare, Lumu Tanwan Popola Yisanya Lushamuri Pipo, Hispanic dega Usang Gejabare, Musa Bom Yazago Piatangeja Tureo, Akuma Tiala Jatureo, Aloha, Alo Josa Lokan Ture in Ine, Kamune Lumubuago Yashin and Matutalo. Kutatami Music Titi Adwale, Kaumune and Nagaku, Pandi Pinai Mesure, American Piranzuye, Santam Bone, Cheka Yonji Jadego, Kanyu Yati Nijara Chibarakana.
American Soya, the Borani, Aboku, Timjalu, Tivari.
A good nothing, Yaragaro, American Soya, the Borani Nabsibi, VOA Abom Hotel, Tamati, Pitalu Barashi, a Kuro, the name Jinjago, Ujos and Naga, Job Yamava.
ကလဒမကလုံညိုရေးကောင်စီမှာမြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်တွင်ခြေနေတဲ့ပတ်သက်ပြီးအစည်းအဝေးတရားကိုကြာသပတေးညနေပိုင်းမှာကျင်းပခဲ့ကြပါတယ်ဒီအစည်းအဝေးမှာကုလသမဂ္ဂအတွင်းမှုချုပ်ကိုအန်တိုနီယိုဂူတာရက်စ်နဲ့အဖွဲ့ဝင်နိုင်ငံတွေအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကိုယ်စားလှယ်တယောက်ပြီးဝန်ဆွေးနွေးကြပါတယ်ဆုတ်ချပြောဆိုမှုတွေစီကဲ့ပြီ Sentiment goes left for the Bussi, my Yazuru Suan, the young cleasing when also Kayavare. Diamond decreasing who Octobalan, the Enate, the Ninland, my Janless, Pudo Melo, Nema Muda, Lunuate, Jamaica, Udantonga, Jazabrine, Lunuate, and see my Jojas of Areda, Biancula, the Maga, Dream Mujo, Antonio Gutierrez, and let out Dream Mujo do, let your man name will lie over Pija Gavare. American Congress of Madriga. The Manangama Rohingya Muslim Harding Tadikaya Long, the Ma Anabanduya Pink Nikombu Apo, Pomo Pininan, Wipanai Jabi, Donald Trump Sua and Inet, I won't see the river, Danka Yubo, American Sue, the Manangas Kaya Muara, Pian Letunga for Tansula Yaware, a teller to a man said to Lemma Yitu Tare Sadazangu, American Angai won ye drugs dealers in Sue, people who get your apparatus.
ကျေးဇူးပါပါကြော်ရေးသတင်းချင်းချုပ်ကိုဦးကျော်စံတာကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမူကတော့ကုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာပါရှင်တောက်ချာနေနည်းနည်းခင်ဗျူးရေးမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.